မြခိုင်ပြည်နယ်မြောက်ပိုင်းကမတူညီအခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူတွေရဲ့ခန့်မှန်းခြေကလေးငယ်2,400လောက်ပါဝင်ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ခန့်မှန်းခြေဒုက္ခသည်ပေါင်း3,900,000လောက်နဲ့60,000ကျော်လောက်ဟာကလေးတွေဖြစ်ကြပြီးဒီထဲက3,600,000လောက်ဟာအသက်တစ်နှစ်အရွယ်တွေဖြစ်ကြောင်းကုလသမဂ္ဂကလေးငယ်များရေးပေါ်ရပုံငွေဖွဲ့ UNICEF ပြောခွင့်ရသူမက်ဆီမာကာရိုကပြောဆိုလိုက်တာပါ။ဒုက္ခသည်တွေထဲမှာကိုယ်ဝန်ဆောင်နဲ့လူစုအရွယ်ရင်သွေးရှိတဲ့မိခင်ရေးထွက်က9,200ရှိတယ်လို့လည်းပြောဆိုထားပါတယ်။လူငယ်တဲ့တွင်ပတ်တွေအတွင်းနေဆက်ဖြတ်ကျော်ထွက်ပြေးလာသူတွေထဲမှာမိဘအုပ်ထုံးသူမရှိတဲ့ကလေးငယ်1,100ပါဝင်ကြောင်းလည်းကုလသမဂ္ဂရင်ကျွတ်ရှိတဲ့ဂျနီဗာမြို့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာ UNICEF ပြောခွင့်ရသူကပြောဆိုခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေတိတ်နေချီရောက်လာနေတယ်ဆိုတဲ့သတင်းနဲ့တူနိုင်ငံတကာကမြန်မာဆွေးရပေါ်ဝေဖန်မှုတွေလည်းဆက်တိုက်ဆိုလိုထွက်ပေါ်နေတာပါ။ဒီခေတ်ပြည်နယ်ကခြေနေနဲ့ပတ်သက်လို့မနေ့တုန်းကလည်းအမေရိကန်နိုင်ငံခြေဝန်ကြီးရက်စတီလာဆန်နဲ့ဗြိတိန်နိုင်ငံခြေဝန်ကြီးဘော့စ်ဂျွန်ဆန်တို့ကစိုးရိမ်မခင်းတဲ့သဘောထားတွေကိုထပ်မံပြောဆိုခဲ့ကြပါတယ်။ဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုနားလည်သဘောပေါက်ပေမဲ့အကျဉ်းပက်လုပ်ရတဲ့နေဖိနှိပ်မှုတွေကိုဟန်တန်းနိုင်မှုလို့ကြောင်းဝန်ကြီးဒီလာဆန်ကပြောဆိုခဲ့လို့ရက်စက်လာတဲ့လူခွင့်ရေးချုပ်ဖောက်မှုတွေကိုအမြန်ဆုံးရအောင်လုပ်ဖို့ဗြိတိန်နိုင်ငံခြေဝန်ကြီးကလည်းလန်ဒန်မြို့တော်ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းတိုက်တွန်းပြောဆိုသွားတာပါ။မြန်မာဆိုရတာဝန်ရှိသူတွေကတော့လွန်ကျွေးရနာမယ့်နေရာဥယျာဉ်နဲ့ညီဆောင်နေကြောင်းနဲ့လူခွင့်ရေးချုပ်ဖောက်မှုတွေရှိခဲ့ရင်လည်းပေါ်ထုတ်အရေးယူမှာဖြစ်ကြောင်းဂရုပြုဆိုထားတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကလည်းနိုင်ငံတွင်းမှာရှိနေတဲ့သူတွေဟာနိုင်ငံသားဟုတ်သည်ဖြစ်စေမဟုတ်သည်ဖြစ်စေကာကွယ်ဆောက်ရှောက်ဖို့တာဝန်ရှိတာကြောင့်ပြည်ခက်ဖြစ်ရာဒေသကလူအလုံးကိုကူညီဆောက်ရှောက်နိုင်အောင်ကြိုးပမ်းနေတယ်အကြောင်းပြောဆိုထားပါတယ်။